မင်္ဂလာပါဦးကျော်စန္ဒရှင်
မင်္ဂလာပါစီ
ဒီဗိုလ်ချုပ်မှုကြီးမြောင်လိုက်ရဲ့ပြီးခဲ့တဲ့ဘက်ကရုရှားခီးစဉ်ကဒီစစ်ကောင်စီအတွက်အရေးပါတဲ့ခီးစဉ်လို့ပြောလို့ရနိုင်မလား
ရနိုင်ပါတယ်စိတ်အရေးပါတဲ့ခီးစဉ်ဖြစ်ပါတယ်ဒီခီးစဉ်ဟာဗိုလ်ချုပ်မှုကြီးမြောင်လိုက်အာနာသိမ့်ပြီးကလေးကနိုင်ငံတော်အကြီးအကဲတယောက်အနေနဲ့ပထမဆုံးတည်ဝင် state visit ပေါ်လေနိုင်ငံတော်အလဲပတ်ခီးသွားရောက်နိုင်ခြင်းဖြစ်ပါတယ်အင်းတော့ရာချောသုံးညရောက်ခဲ့ပြီးဖြစ်တယ်အဲ့ဒီရောက်ခဲ့တာတွေကဒါ informal သဘောမျိုးဖြစ်တယ်သူသမ္မတပူတင်နဲ့တခါတွေ့ရတယ်ဟို Vladivostok မှာအရှာစီဝိုင်းညီလာခံလောက်တဲ့ခါမှာသွားတွေ့ခဲ့တာလည်းပဲ informal အလို့သဘောတွေ့တာသာဖြစ်ပါတယ်အခုဒီချိန်မှသာလေကိုစိုးနေရခင်ပြီးတော့နိုင်ငံတော်အကြီးအကဲလို့တွေ့ဆုံခဲ့တာဖြစ်တဲ့အတွက်သူတို့သိပြီးတော့အားတက်စရာကောင်းတဲ့စကောင်းစီအတွက်သူတို့အနေနဲ့သံတမန်ရေးအသီးမှတ်ပြမှုပေါ့လေ diplomatic legitimacy ကိုရအောင်ကြိုးပမ်းနိုင်ခဲ့တဲ့ခီးစဉ်လို့ပြောမှာဖြစ်ပါတယ်ပထမတစ်ချက်ကတော့နောက်တစ်ချက်ကတော့သူတို့ကအထီးကျန်မဟုတ်ဘူးပေါ့ကျွန်တော်ကဆက်ပြီးပြောမယ်ဆိုရင်နောက်ပြီးသူဖန်ဝရန်ထုတ်တယ်ဘာညာဆိုရင်မဲ့ငါတို့ဟာလွတ်လပ်သွားတဲ့လက်ခံတဲ့နိုင်ငံရှိတယ်ဆိုတာကိုသူတို့ပြသနေတာဖြစ်တဲ့နောက်တစ်ချက်ကလည်းပဲကြည်တွင်းမှာစစ်ကောင်စီနဲ့တိုက်ပွဲတွေမှာအများကြီးအရေးနှိမ့်နေတဲ့အတွက်ကြောင့်လက်နက်တွေအများကြီးလိုနေတဲ့အချိန်မှာလက်နက်တွေပိုရနိုင်ဖို့အတွက်လည်းပဲမျှော်လင့်ချက်အများကြီးရှိခဲ့တယ်လို့ပြောမှာဖြစ်ပါတယ်ဆိုတော့လွှမ်းခြုံပြောရင်တော့စစ်ကောင်စီအတွက်သိအကျိုးရှိတဲ့ခီးစဉ်လို့ပြောနိုင်ပါတယ်အဲ
့ဒီခီးစဉ်မှာဘယ်လိုသဘောတူညီချက်တွေရခဲ့ပါလဲဘာတွေကအဓိကကြပါလဲ
သဘောတူညီမှုတွေကိုတော့သူတို့ကစစ်စစ်တော့မထုတ်ပြန်သေးဘူးဒါပေမဲ့အကြံပေးကြညာရဲ့အထက်မှာသူတို့ဆွေးနွေးကြရတာကတော့ဘာတွေပါတယ်လဲဆိုလို့ရှိရင်ကုန်သွယ်ရေးပေါ့လေအဓိကအဖြစ်ကတော့ trade နောက်ပြီးပညာရေး education လဲသူတို့သဘောတူညီမှုတွေရယူခဲ့ကြတယ်ပြောတယ်နောက်ပြီးကာကွယ်ရေးအတွက်ကတော့သူတို့အတွက်စစ်ကောင်စီအတွက်စိတ်အရေးကြီးတဲ့ကိစ္စပေါ့လေအဲ့ဒါတော့နောက် nuclear နည်းပညာနောက်ဒဝယ်ရေးနဲ့စကန်အဲ့ဒါတွေအဲ့ဒီထက်မှာကုန်သွယ်ရေးနဲ့ပညာရေးကိုသာတကယ်အကောင့်ထဲပေါ်ပြီးတော့ထိတိအောင်လုပ်နိုင်ရင်တော့ပြည်သူလူထုအတွက်လည်းကောင်းတယ်လို့ပြောမှာဖြစ်ပါတယ်ဒါကတော့ပညာရေးကလည်းပဲမြန်မာနိုင်ငံမှာလိုအပ်နေတဲ့အချိန်ဖြစ်တဲ့ကုန်သွယ်ရေးလည်းဖွံ့ဖြိုးလာတော့တကယ်ကောင်းပါတယ်ဒါပေမဲ့နျူကလ িয়ার နည်းပညာနဲ့ပတ်သက်လို့ကတော့သမ္မတပူတင်ကတော့ပြောတယ်ဒါဟာမြန်မာနိုင်ငံအတွက်စွန့်အင်လောင်စာကိုဈေးအသက်သာဆုံးနဲ့ရရှိနိုင်တဲ့နည်းနည်းဖြစ်တယ်လို့ပြောတယ်နျူကလ িয়ার နည်းပညာဟာတကယ်တော့ကျန်တဲ့ဆိုရင်ဒီအဆက်သာဆုံးတဘာဝပတ်ဝန်းကျင်နဲ့အကန့်ညီဆုံးအရေးကြီးတဲ့ waste တွေကိုဘယ်လိုထိန်းသိမ်းမလဲဆိုတာမျိုးဒါအရေးကြီးတယ်အဲ့လိုလုံးလုံးညုံလုံးနိုင်မယ်ဆိုရင်တော့သိတံမှုရှိတယ်လို့ပြောကြပါတယ်မြန်မာနိုင်ငံဒါလူချင်တာဟုတ်အရင်ကတည်းကဘူဂျိုမူရီသန်းရှင်လက်ထက်ကတည်းကထင်တယ်အဲ့ဒီစားတွေကြားခဲ့ပါတယ်ဆိုတော့ဘယ်လောက်ဖြစ်လာမလဲဆိုတော့မသိနိုင်သေးပါဘူးဒါပေမဲ့တစ်ဖက်ကလည်းတချို့စိုးရင်ကြရတဲ့ဟာအဲ့ဒီဟာတက်ပေါ့လေဒါနျူကလ িয়ার အီရန်တို့လို့ပေါ့လေရုရှားရဲ့မဟာမိတ်နိုင်ငံတစ်ခုအနေနဲ့လူလူဖြစ်လာမလားဆိုတာစိုးရိမ်တာလည်းရှိပါတယ်။နောက်ဒဝေရေနဲ့စိတ်ကအဲ့လည်းပဲလူဖို့စီစဉ်ခဲ့တာကြာပြီဖြစ်ပါတယ်။ဆိုင်ငန်းနေတာအခုကြတော့သူစစ်တိုးလုပ်မယ်လို့ပြောပါတယ်။ဆိုတော့အဲ့ဒါကတော့ဘလောက်လက်ရှိအကောင့်ထဲပေါ်လာမလဲဆိုတာကတော့မသိရသေးပါဘူး
။နောက်ပြီးတော့ဒီမြန်မာမှာလုံမဲ့ရွေးကောက်ပွဲကိုလေရုရှားနဲ့ဘယ်လာရုစ်ကထောက်ခံတယ်ဆိုပြီးတော့ဒီစစ်ကောင်စီပြောခွင့်ရဒီခီးစဉ်ပြီးမှပြောပါဘ
ူး။ဟုတ်ပါတယ်။အဲ့တော့ရုရှားနဲ့ဘယ်လာရုစ်ထောက်ခံတာကတော့စကားတွေကထောက်ခံမယ်ဆိုတော့ပေါ်လို့ထင်ရှားပြီးသားပါရုရှားနဲ့ဘယ်လာရုစ်နိုင်ငံကိုနှိုက်ကသူတို့စီမှာတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲစနစ်မှမရှိတာရုရှားသမ္မတပူတင်ဆိုလို့ရှိရင်2020ဘော်ရစ်ယယ်ဆင်ပီဂရာသမ္မတတက်လို့လာ2020 no 2036အထိလုပ်မယ်ဆိုပြီးတော့ဖွဲ့စည်းပုံကိုသူကိုယ်တိုင်ပြင်ထားပြီးဖြစ်ပါတယ်ဆိုတော့အဓိကကဆိုရွေးကောက်ပွဲကလုပ်တဲ့အတိုက်ခံမရှိဘူးအတိုက်ခံတွေကိုဖန်စီထောင်ချဟိုအတိုက်ခံကောင်းဆိုထောင်ထဲမှာကိုစီသွားတယ်အဲထောင်မရှိခင်လည်းပဲအစိတ်ခတ်ခံရတာတော့မသိခင်လည်းမျိုးမျိုးညင်းစဲမျိုးနေချက်ရတဲ့အတိုက်ခံဆိုဘာမှမရှိပါဘူးဆိုတော့ဒီနိုင်ငံကမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိုထောက်ခံတယ်ဆိုတာကတော့ဒါကတော့သူတို့ရဲ့ဘဝလူချင်းလိုပဲလူရသုံးသက်ကြမှာထင်ပါတယ်ဘယ်လာရုစ်နဲ့ထူနီဂျန်ပဲဘယ်လာရုစ်ကလည်းပဲသူအာဏာရှင်ပုံစံနဲ့အုပ်ချုပ်လာတာပဲဘယ်သူကမှသူတို့နိုင်ငံရွေးကောက်ပွဲကိုတည်ဝင်ရတာရွေးကောက်ပွဲလို့နိုင်ငံကအသီးမှတ်မပြုကြပါဘူးဆိုတော့ဒီနိုင်ငံနိုင်ငံကမြန်မာနိုင်ငံရွေးကောက်ပွဲကိုအသီးမှတ်ပြုတယ်ရွေးကောက်ပွဲအတွက်သူကစောင့်ကြည့်လေ့လာမဲ့ကိုယ်စီတော့ဘာလို့စောင့်ကြည့်မှလဲအတိုက်ခံတွေကိုဘယ်လိုတစ်ဖက်သက်သူလုပ်နေတာလဲမြန်မာနိုင်ငံကလည်းအတိုက်ခံသူတို့ challenge လုပ်မဲ့နိုင်ငံရေးပါတီရမရှိတာအဲ့ဒါကိုသူကတည်ဝင်လဲခွင့်မပြုဘူးပြိပင်ထားရဲဆိုတော့ဒါကတော့သိမထူးဆန်းတဲ့အချက်ပေါ်လေပြည်သူလူထုကကြည့်ရင်တော့သိမထူးဆန်းပါဘူးအဆူနေနေတာကိုဂုံယူဝင်ကြွားစွာနဲ့အတက်ကြောပြောတာကဖြစ်ပါလိမ့်မယ်။အ
ဒီခီးစဉ်ကဒီမြန်မာအတွက်တော့အရေးပါတယ်လို့သုံးသပ်ကြတယ်လို့ရုရှားအတွက်ကရောဘာအရေးကြီးပါလဲဘာတွေကသူရုရှားရောဘာအကျိုးမြတ်တွေရနိုင်လို့ပါလဲ
ရုရှားအတွက်ကရောရုရှားလည်းပဲသူ့ရဲ့အထူးကြံဖြစ်နေနိုင်ငံတကာကပြစ်ပယ်ထားတယ်နောက်ပြီးစမတ်ပူတင်လည်းပဲဖန်ရန် ICC ကလည်းအဲ့လိုထုတ်ခဲထုတ်ခံထားတဲ့လူဖြစ်တယ်ဆိုတော့သူတို့အချင်းချင်းကတော့ငါတို့စီလာလေတဲ့လူစီရဲ့ဘာမှမဖြစ်ဘူးဆိုပြီးတော့သူပြသနိုင်လည်းရှိတယ်နောက်တစ်ခုကပူပြီးအရေးကြီးတာရုရှားအနေနဲ့အစ်တောင်အရှောက်ကိုခြေကုပ်ရလာနိုင်တဲ့ကိစ္စဖြစ်ပါတယ်ရုရှားဟိုတုန်းကအစ်တောင်အရှောက်မှာ CA တိုက်ပွဲတုန်းကဗီယက်နမ်ဟာသူ့ရဲ့အဓိကခြေကုပ်စခန်းဖြစ်ခဲ့ပါတယ်ဗီယက်နမ်စစ်ကမ်းတွေပါတယ်အကုန်လုံးသူ့ရဲ့ခြေကုပ်စခန်းဖြစ်တယ်ဒါပေမဲ့ CA ပြီးတဲ့နောက်ပိုင်းမှာဗီယက်နမ်ဟာကွန်မြူနစ်ပါတီတော့ကွန်မြူနစ်ပါတီကွန်မြူနစ်အစိုးရပဲသို့တော်လည်းပဲစီပွားရေးအဖြစ်မူပြောင်းသွားတဲ့နိုင်ငံရေးဆက်ဆံရေးမှာသူတို့ဘင်ဘူးဖောရင်ပေါ်စီခေါ်တာပေါ့လေတိုက်ရရင်ပြီးတော့အမေရိကန်နဲ့လည်းစီပွားရေးစီမံကိန်းတွေလုပ်ငန်းကြီးကြီးကြီးရင်းနှီးမြှုပ်နှံတယ်တစ်ချိန်တည်းမှာရုရှားတို့တရုတ်တို့နဲ့လည်းပဲသူတို့ကရင်းနှီးမြှုပ်နှံတယ်ဆိုတော့ရုရှားဟာဗီယက်နမ်ကိုဟိုးရုံးကားလို့တစ်ဖက်သားအကူလိုတော့မရတော့ဘူးသူတို့ကအကုန်လုံးနဲ့ဆက်ဆံနေဖြစ်တယ်ဆိုတော့မြန်မာနိုင်ငံဟာအထူးကြံဖြစ်နေတော့အခုလက်စိတ်လိုအပ်နေရဆိုတော့မြန်မာနိုင်ငံနဲ့သူတို့မဟာမိတ်လုပ်လိုက်နိုင်ခြင်းအဖြစ်ရုရှားဒီအစ်တောင်အရှောက်မှာခြေကုပ်စခန်းပြန်လဲထူထောင်ထိုင်တာလက်သဘောရှိပါတယ်တကယ်တော့ဒီစစ်ကောင်စီမတက်ခင်ကတည်းကပဲရုရှားရဲ့ဒီဖန်တမန်ကြီးကဲတွေပါတယ်ကျွန်တော်တွေ့ဘူးပါတယ်သူတို့ကိုယ်တိုင်ကငါတို့ကမြန်မာနိုင်ငံကိုသိပ်ပြီးတော့အလေးနဲ့ထားတယ်ငါတို့ရဲ့မိတ်ဆွေဖြစ်လာနိုင်တယ်ဆိုပြီးသူတို့အများအားမျှော်မှန်းထားတာဖြစ်ပါတယ်ဆိုတော့ရုရှားအတွက်ကတော့အစ်တောင်အရှောက်မှာခြေကုပ်စခန်းရရှိရဲ့နိုင်ငံခုဖြစ်နိုင်တယ်ဆိုတာအတိကအတက်စရာဖြစ်မယ်လို့ထင်ပါတယ
်အဲ့ဒါကိုနိုင်ငံတကာအခင်းချင်းနဲ့ရှင်ထိုးပြီးတော့စဉ်းစားမယ်ဆိုရင်ရောဘယ်လိုထူးခြားမှုရှိရပါလဲ
ဒီနိုင်ငံတကာမှာတော့အတိကအရေးကြီးနေတာကတော့ယူကရိန်းစစ်ပွဲကိစ္စပေါ့လေယူကရိန်းစစ်ပွဲမှာတော့အမေရိကန်နဲ့ရုရှားဟာသိပ်ပြီးတော့ထိတ်တိုက်မတူတော့တဲ့သဘောဖြစ်မယ်တချို့ကဆိုအမေရိကန်ဟာရုရှားနဲ့တော့တော်လေးသဘောတူညီမှုရဘူးနိကတ်နေပြီဒါသူတို့ဟာအချင်းချင်းဒါလက်တွဲနိုင်တဲ့သဘောဥရောပကစီကြဖြစ်သွားမယ်ဆိုတဲ့သဘောနဲ့ပြောနေကြတယ်အဲ့လိုဖြစ်လာတဲ့ဆိုရင်ရုရှားမြန်မာနိုင်ငံကိုခြေကုပ်ယူဖို့လှုပ်လာတာစီအမေရိကန်တွေဘာမှဂရုစိုက်စရာမဟုတ်ဘူးဖြစ်သွားနိုင်မယ်အမေရိကန်ကဒါကိုနည်းနည်းလွယ်ခဲ့ပြစ်လုံနေမှာပဲရုရှားဘာပဲဆက်လို့ဆက်လို့အမေရိကန်ကအဓိကပြစ်မှတ်ထားနေတာဒီအင်ဒိုပစိဖိတ်အတွက်တရုတ်ကိုသာပြစ်မှတ်ထားနေတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံတွင်းမှာတရုတ်ရဲ့ခြေကုပ်ယူဖို့ကြီးစိုးနေတာကိုတောင်းမှဒီအမေရိကန်ကအခုချိန်ထိစိတ်အလေးနဲ့ထားပြီးတော့ပြောခြင်းမရှိဘူးဆိုရင်သူတို့ရဲ့မိတ်ဆွေဖြစ်လာမဲ့ရုရှားနိုင်ငံကခြေကုပ်ယူတာကိုတော့သူတို့သိကူးဆိုင်လိမ့်မယ်လို့မထင်ပါဘူးတကယ်ကြောင့်။နောက်ဒီဘက်အင်ဂျင်ဖြစ်တဲ့အိန္ဒိယကလည်းပဲရုရှားရဲ့မိတ်ဆွေပါပဲ။သူတို့အတွက်ပိုတော့မှကောင်းလိမ့်မယ်ထင်ပါတယ်။ဒီရုရှားရဲ့မြန်မာနိုင်ငံပေါ်မှာရင်းနှီးမြှုပ်နှံမှုတွေတပွဲမှာရေနဲ့စိတ်ကန်းဆိုတာရုရှားဟာလည်းပဲအိန္ဒိယသမုဒ္ဒရာကိုထိုးပေါက်ထိုင်တဲ့ခြေကန်းရလာမှာပေါ့လေဆိုတော့သူတို့တက်ကတော့သိပြီးတော့မထူးဆန်းဘူးလို့ပြောမှာဖြစ်ပါတယ
်အဲခုနကဒီတရုတ်ကြောင်ပြောမယ်ဆိုရင်တရုတ်ကမြန်မာနိုင်ငံကိုဟောအဓိကကြိုးကင်ချဲလဲခြင်းနေဆိုပြီးတော့ဒါအားလုံးကသုံးသက်ကြတာပါအဲ့တော့အခုဒီရုရှားနဲ့ဖြစ်လာတဲ့ဒီကိစ္စမှာတရုတ်ရဲ့သဘောထားကိုဘယ်လိုသုံးသက်ကြပါလဲ
အာတရုတ်နဲ့ရုရှားကတော့အခုလောလောဆယ်မှာကတော့သူတို့အဓိကဥဒီနီယာကတော့အမေရိကန်ပဲသူတို့ကအမေရိကန်ဆိုရတဲ့အမေရိကန်တနိုင်ငံတွေကမိုနိုပိုလာတနိုင်ငံတွေကချုပ်ကင်ထားတယ်ဟိုတုန်းကစီးကလာတုန်းကဆိုဘိုက်ပိုလာပေါ့ဆိုဗီယက်ပြည်ထောင်စုနဲ့အမေရိကန်အစုအဲ့လိုဘိုက်ပိုလာပိုလာနှစ်ခုရှိရဲ့အင်အားစင်တာပေါ့အင်အားဘိုချက်ချက်နှစ်ခုရှိရဲ့အခုကျတော့အမေရိကန်တယောက်တည်းလက်ထက်မှာစီးပြီးကြရဆိုတော့အဲ့ဒီမိုနိုပိုလာဖြစ်နေတယ်အဲ့ဒါကိုသူတို့ကဖြန့်ပြိုက်ခြင်းနဲ့ပြီးတော့မာတီပိုလာတရုတ်လည်းပါမယ်ရုရှားပါမယ်အဲ့လိုပြန့်သွားခြင်းတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ဒီနေရာမှာသူတို့သဘောချင်းတူမှာပါဆိုတော့တရုတ်ကလည်းပဲရုရှားကိုလည်းသိပြင်းပြင်းထန်ထန်ပြောလိမ့်မယ်မဟုတ်ပါဘူးဒါပေမဲ့တစ်ချိန်တုန်းကတော့သူတို့တယောက်လည်းမတက်ခဲ့ရပါဘူးအဲ့စီးကာလာတုန်းကမတိုင်ခင်ကွန်မြူနစ်ကဘာကွန်မြူနစ်ဝေါ်မှာရုရှားကအဓိကကြီးစိုးထားတယ်အဲ့တော့မော်စီတုန်းလက်ထက်မှာသူတို့ကလည်းတက်လာပြီးတော့သူတို့လည်းကွန်မြူနစ်နိုင်ငံတွေကြားထဲမှာစီးကြအင်အားစုထွန်းမှုထူထောင်လာတော့ကွန်မြူနစ်အုပ်စုနှစ်ချမ်းကွဲပြီးတော့တရုတ်အုပ်စုနဲ့ရုရှားအုပ်စုကြီးဖြစ်ခဲ့ပါတယ်အဲဒီအောင်ဆိုင်းနိုဆိုဗီယက်ဆက်ဆံရေးဟာအဲ့မှာတော်လေးတင်းတင်းမာမာဖြစ်ခဲ့တယ်နောက်ပြီးဟိုအာရှမြောက်ပိုင်းနယ်စပ်ဒေသမှာသူတို့ပဋိပက္ခတွေရှိခဲ့မှုပါတယ်ဒါပေမဲ့အခုကြတော့အဲ့ဒီကိစ္စကိုသူတို့ပြန်ဖော်လာမဲ့အခြေအနေမရှိပါဘူးအဓိကအဖြစ်အမေရိကန်ကသာ ဥတည်ပြီးတော့သူတို့စောင့်ကြည့်နေတာဖြစ်တဲ့အတွက်ကြောင့်တရုတ်ကလည်းပဲစိတ်ညှို့ညင်လိမ့်မယ်လို့တော့မပြောနိုင်ဘူးထင်ပါတယ်သုံးသပ်သူတွေကတော့အဲ့ဒါကိုထောက်ပြီးတော့ဒီလိုဖြစ်လာနိုင်တယ်လို့ပြောတာဥတီတော့မတွေ့ရသေးပါဘူးဒါပေမဲ့နောက်တစ်ချိန်မှာပြောအောင်ပြောလာနိုင်တယ်ပေါ့လေဒီအိန္ဒိယသမုဒ္ဒရာဟိုရာရှာလေးထွက်ပေါက်ပြလာတယ်တရုတ်ကလည်းလုံလာတယ်ဆိုတော့မပြောနိုင်သေးပါဘူ
းဒီခီးစင်မှာပဲနောက်ဒီဗိုလ်ချုပ်မှုကြီးမရအောင်နိုင်ကBelarus ကိုဆက်ပြီးတော့သွားပါတယ်ဒါရောဘယ်လိုထူးခြားမှုရှိပါလဲ
ဘာမှမတူဘူး Belarus ကတော့သုံးသပ်ပြောသူပါပဲရုရှားရဲ့တကယ်ညာလေယုံမိတ်ဆွေရုရှား Belarus ဆိုတာတကယ်တော့ဟိုက White Russia လို့ခေါ်တာပေါ့ဆိုပြီးသူတို့ရဲ့ရုရှားအခုလည်းပဲနိုင်ငံရေးအဖြစ်သိပ်ပြီးတော့ထပ်တူကျက်နေတဲ့နိုင်ငံတစ်ခုလို့ပြောမှာပါရုရှားနဲ့ဆိုရုရှားကိုသွားပြီးတော့ရုရှားရဲ့နေတခုကိုသွားလိုက်တော့ပဲဖြစ်ပါလိမ့်မယ်အဲ့ဒီအတိုင်းပဲတုံ့ပြန်မှုလည်းအတူတူပြောဆိုကြလက်အတူတူသူတို့ရဲ့ထောက်ခံမှုတွေပေါ်မှာနိုင်ငံတကာရဲ့အမြင်ကလည်းအတူတူပဲသတ်မှတ်မှာဖြစ်ပါတယ်ဆိုတော့စိတ်ထူးခြားကြတော့မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ကျေးဇူးပါ